Donald Trump သဘောဖြစ်လာတာနဲ့အတူကိုယ်သေးစစ်အသစ်တွေဖြစ်လာမလားဆိုရင်လာကြတဲ့အချိန်မှာဥရောပသမဂ္ဂဂျာမနီနဲ့တရုတ်ခေါင်းဆောင်တွေကကမ္ဘာတစ်ဝန်းပူးပေါင်းဆောင်ရွက်ရေးကိုကာဝယ်ကြဖို့ကမ္ဘာစီးပွားရေးညီလာခံမှာအင်္ဂါနေ့ကပြောလိုက်ကြပါတယ်။ဆွစ်ဇာလန်မှာတက်မှတ်နေတဲ့ညီလာခံမှာဒီပတ်သမဂ္ဂ Trump ကအွန်လိုင်းကနေစကားပြောဖို့ရှိနေပါတယ်။ Mr. Trump မပေါ်ပြပေမဲ့ Facebook ကာဝယ်ရေးဝါဒနဲ့တော့ကိုယ်သေးစစ်မှာဘယ်ကုန်းမှရောက်မှာမဟုတ်တယ်လို့နိုင်သူလည်းရှိမှာမဟုတ်ဘူးလို့တရုတ်ဒုတိယဝန်ကြီးချုပ်ဒင်းချူချန်ကပြောကြားလိုက်ပါတယ်။တက်တော့ဘူးတဝဲရောက်မှုသူဆိုပြုထားတာကိုနတ်မခံဘူးဆိုရင်တရုတ်ပစ္စည်းတွေပေါ်အခွန်ချမယ်လို့ထရမ့်ကတနင်္လာနေ့ကပြောထားပါတယ်။ဒါပေမဲ့မစ္စတာထရမ့်နဲ့စောစောထိတွေ့ဆက်ဆံပြီးညီနိုင်မှုအစင်သိရှိနေပါတယ်လို့ EU ကောင်ဆယ်ဥက္ကဋ္ဌဗွန်ဒလီယန်ကတော့ဆိုပါတယ်။တရုတ်နဲ့လည်းအပြုသဘောထိတွေ့ဆက်ဆံရမယ်လို့လည်းသူမကဆိုပါတယ်။အမေရိကန်ပထမလို့ထရမ့်ကပြောသလိုလုပ်တဲ့လုပ်မှာပါ။ကိုတိုင်းကြီးရဲ့အကျိုးစီးပွားဥထိပ်ထားတာမှမားပါဘူး။ဒါပေမဲ့တခြားသူတွေနဲ့ပူးပေါင်းဆောင်ရွက်ရေးနားလည်ရေးဟာလည်းခမည်းအကျိုးစီးပွားဖြစ်ပါတယ်လို့ဂျာမနီဝန်ကြီးချုပ်ရှိုးစ်ကတော့ပြောကြားလိုက်ပါတယ်။